NLD အစိုးရတပ်ပရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ပြည်တော်စုစိုးရအဖွဲ့ရုံးဝင်းကြီးဦးမင်းသူတို့အပေါ်ရာဇတ်ကြီးပုံမှန်130ကကြီးနဲ့တရားစွဲထားတဲ့အမှုအတွက်တရားလိုတက်တွေကိုဒီနေ့ February 14ရက်မှာစတင်စစ်ဆေးပါတယ်သူတို့သုံးဦးအနေနဲ့2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်မလျော်ဩဇာသုံးခဲ့တယ်လို့ဆိုပြီးစစ်ကောင်စီခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ကတရားစွဲထားတဲ့အမှုဖြစ်ပါတယ်နေပြည်တော်အထူးတရားရုံးမှာကြားနာတဲ့ဒီနေ့ရုံးချိန်မှာတရားလိုဖြစ်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကိုစတင်စစ်ဆေးခဲ့တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်အပါအဝင်ဆွဆွဲခံထားသူ၃ဦးဟာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC အပေါ်မှာမလျော်ဩဇာသုံးဆောင်ရွက်ခဲ့ကြောင်းတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေနဲ့အတူရွေးကောက်ပွဲအောင်နိုင်ဖို့ကုညီရေးအဖွဲ့တွေဖွဲ့ပြီးဆောင်ရွက်ခဲ့ကြောင်းသက်သေထွက်ဆိုသွားခဲ့တယ်လို့ VOA ကစုံစမ်းသိရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့သတင်းလောက်တွေကိုသတင်းမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာမျိုးအသေးစိတ်ကြားနာမှုတွေကိုတော့မသိရပါဘူး။ဒီအမှုအတွက်တရားလိုဘက်ကတင်းနဲ့လိုပြသက်သေအယောက်20ရှိနေပြီးနှစ်လအတွင်းမှာအပိသက်စစ်ဖို့တရားသူကြီးကအချိန်သတ်မှတ်ပေးထားပါတယ်။ရှိတဲ့ပါ February 27ရက်ရုံးချင်းကြရင် NLD အစိုးရလက်ထက်ပြည်တော်စုအစိုးရအဖွဲ့အများထံအတွင်းဝင်ဥစော်တန်တင်းကိုလိုပြသက်သေထွက်ဆိုဖို့တရားရုံးကခေါ်ယူထားပါတယ်ဒီနေ့ရုံးချင်းလာကြတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်သမ္မတဦးဝင်းမြင့်ကဦးမင်းသူကအားလုံးကျမ်းမာကောင်းမွန်ကြတယ်လို့စုံစမ်းသိရပါတယ်ဒေါအောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့စစ်ကောင်စီကတရားစွဲခဲ့ပြီး၅မှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချခံထားရပါတယ်